မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ10ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာစီစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9မီတာ16 19နဲ့25တို့ကနေတိုက်ရိုက်အစံလွှင့်ပေးနေပါပြီ။ဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးကဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူနဲ့မပြေမလည်ဖြစ်နေတဲ့ရှင်းနေရုပ်ဂျက်ဆက်ရှင်ကိုယာယီကဖြုတ်လိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာပြစ်ခတ်မှုဖြစ်ရာကလူ၁၂ယောက်ထိသေဆုံးသွားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေရဲ့မကြာခင်ရပိုင်းတွေတွင်ကုလသမဂ္ဂမှချမှတ်ဖို့ပြင်ဆင်နေပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ American 2လက်ထောက်နိုင်ငံသားဝန်ကြီး Richard Albright ရခိုင်ပြည်နယ်ကိုသွားရောက်ခဲ့တာနဲ့ဖတ်သက်ပြီး
The US continues to believe that progress in Rakhine State is critical to Myanmar's future.And as a result, part of what
young American American တိုင်းယုံပြောခွင့်ရ Arani Mandarin ပြောတော့ဖြစ်ပါတယ်ဒီကြောင့်ကိုမကြာခင်မှာနောက်ဆင်ရမှာပါဒါပြင်မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံကကြောက်မြတ်ဒီမူဝဲဖို့လှုံ့ဆော်မှုစတင်လိုက်တဲ့အကြောင်းတခါ American ရှင်းနေကြုတ် Jeff Sessions ကိုယာယီကနေထုတ်ပယ်လိုက်တဲ့အကြောင်းစာရတွေကိုလည်းဒီညနေခင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့ဒီကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူနဲ့မပြေမလည်ဖြစ်နေတဲ့ရှင်းနေရုံဂျဲဆက်ရှင်ကိုယာယီကဖြုတ်လိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီမိုကရက်ကိုယ်စားရေးပုံများလာမဲ့လွှတ်တော်အသစ်မှာအခြေတင်ဖြစ်စရာတွေကြုံရမဲ့အလားအလာတွေရှိနေပါတယ်ရုရှားရဲ့စုံစမ်းမှုတွေကိုကြီးကြပ်ရမှာမပါဝင်မဲ့ဘေးဖက်ပေးခဲ့တဲ့အတွက်သမ္မတကလူသိရှင်ကြားချွတ်ချွတ်နေနေပြောဆိုတာတွေမကြာခဏကြုံရတဲ့ရှင်းနေချုပ်ကတော့နှုတ်ထွက်စာပေးဖို့ရမှာသမ္မတရဲ့ပန်ကြားချက်အရနှုတ်ထွက်လိုက်တဲ့အကြောင်းရေးသားထားတာပါယာယီကနှုတ်ထွက်ဖို့ဖိအားပေးခံရတဲ့ရှင်းနေချုပ်ဆက်ရှင်က Republican Party ကအထက်လွှတ်တော်အမှန်ဟောင်းတူးဖြစ်ပြီး Trump ရဲ့2016သမ္မတလောက်မဲဆွယ်စည်းရုံးမှုတွေမှာအစောဆုံးအားပေးထောက်ခံခဲ့သူတူးလည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာညှိစွန်းနေတဲ့အတွက်ရှင်းနေချုပ်ကစုံစမ်းမှုတွေကနေကြီးကြပ်မှုကနေဘေးဖက်ပေးခဲ့ပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ကိုမြန်မြန်ဆန်ဆန်တာဝန်ပေးခဲ့တဲ့ပေါ်သမ္မတ Trump ကအပြစ်တင်နေတာပါ။အရင်သမ္မတ Barack Obama လက်ထက်ကမူဝါဒတွေကိုပြဖြစ်ပြီးရန်စွမ်းမှုတက်ဖြစ်ရင်းနဲ့လူမှုကြီးကြပ်ရေးဥပဒေတွေကိုတင်းကျပ်မဲ့အစီအစဉ်တွေမှာလည်းသမ္မတကရှင်းနေချုပ်ကိုအပြစ်တင်ခဲ့ပါတယ်။မနေ့တုန်းကရှင်းနေချုပ်ယာယီကထွက်တဲ့ကြောင်းကြီးညာရမှာတာဝန်ထမ်းဆောင်ခဲ့တဲ့ပေါ်ကျေးဇူးတင်တဲ့ကြောင်းသမ္မတ Trump က Twitter ကနေပြောဆိုလိုက်ပြီးယာယီရှင်းနေချုပ်ဖြစ်ဆက်ရှင်ရဲ့အရာရှိချုပ်လည်းဖြစ်သမ္မတဟောင်း George W. Bush လက်ထက်မှာအစိုးရရှိနေတာဝန်ယူခဲ့ဘူးသူ Matt Whitaker ကိုတာဝန်ပေးထားပါတယ်
အမေရိကန်ရှင်းနေချုပ် Jeff Sessions ကိုသမ္မတဒေါ်နယ်ထရန့်ကယာရုကဖယ်ရှားလိုက်ပြီးရုရှားတို့ရွေးကောက်ပွဲကြားဝင်နှောက်ယှက်မှုအပေါ်စုံစမ်းစစ်ဆေးမှုကိုလူသိရှင်ကြားဝေဖန်ထားသူတို့နဲ့အစားထိုးမဲ့အရေးနဲ့တရားစီရင်ရေးမှာသမ္မတဘက်ကဝင်ရောက်နှောက်ယှက်လာနိုင်တဲ့အခြေအနေကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံတော်မှဒီကနေ့ကြာသပတေးနေ့မှာဆန္ဒပြကြဖို့စီစဉ်သူတွေကလှုံ့ဆော်နေကြပါတယ်အမေရိကန်ပြည်တော်စုရဲ့ပြည်နယ်90တို့မှရောအမေရိကန်ပိုင်းနဲ့ပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်တို့မှပါဆန္ဒပြဖို့စီစဉ်ထားပါတယ်။ဆန္ဒပြချမဲ့သူတွေအနေနဲ့သူတို့တက်ရောက်မဲ့အကြောင်း website တစ်ခုမှစာရင်းပေးသွင်းကြဖို့စီစဉ်သူတွေကပန်ကြားထားပြီးမဲ့လူဘလောက်တက်မလဲဆိုတာတော့မသိရသေးပါဘူး။မြို့တော်ဝါရှင်တန်မှာတော့သမ္မတအင်ဂျူရောရှေ့မှဆန္ဒပြကြမှာပါ။သမ္မတထရန့်ရဲ့တောင်းဆိုချက်နဲ့ရှင်းနေချုပ် sessionsမနေ့ဗုဒ္ဓဟူးနေ့မှာယာရုကနှုတ်ထွက်ကြောင်းကြေညာခဲ့ပြီးသူ့ရဲ့အရာရှိချုပ်မက်ထရိုဝတ်ဒိတ်ကာကိုယာယီရှင်းနေချုပ်ဖြစ်တာဝန်ယူဖို့သမ္မတကရွေးချယ်ခဲ့ပါတယ်။မစ္စတာဝတ်ဒိတ်ကာရဲ့အရင်ကထုတ်ဖော်ပြောဆိုထားချက်အရဆိုရင်အကျိုးစီးပွားခြင်းပြိပခဖြစ်နိုင်တယ်ဆိုတာပေါ်လွင်နေတယ်လို့ဆန္ဒပြဖို့စီစဉ်သူတွေကထောက်ပြပြီးယာယီရှင်းနေချုပ်ဖြစ်တာဝန်ယူမဲ့မစ္စတာဝတ်ဒိတ်ကာအနေနဲ့အထူးစုံစမ်းရေးမှူးမူလာရဲ့စုံစမ်းမှုတွေကိုမကြီးကြပ်ဖို့တောင်းဆိုချပါတယ်။အထူးစုံစမ်းရေးမှူးရုံးကိုကာကွယ်ပေးရတဲ့အတွက်လဲလွှတ်တော်ဘက်ကအရေးယူဆောင်ရွက်ဖို့ဆန္ဒပြရေးစီစဉ်သူတွေကလိုလားနေကြပါတယ်။မစ္စတာဝတ်ဒိတ်ကာကစင်နယ်ရုပ်သံမှာမျက်မှောက်ရေးရာသုံးသပ်သူအဖြစ်ဆောင်ရွက်ခဲ့ခြင်းကအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေကိုအကန့်အသတ်လုပ်တင်တယ်လို့ပြောဆိုခဲ့ပူတာဖြစ်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဘားဆိုင်တစ်ခုမှာမင်းညာပိုင်းကတနတ်သမားတူရဲ့ပြစ်ခတ်မှုကြောင့် ရတပ်ဖွဲ့ဝင်တူဦးပါဝင်လူစနစ်ရောက်တည်ဆုံသွားကြောင်းအာနာမနီကပြောပါတယ်။ကယ်ဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကနေအနောက်ဘက်မိုင်40လောက်အကွာမှာရှိတဲ့တောင်ဆန်အုတ်စ်မြို့ကပြစ်ခတ်မှုဖြစ်ရာကိုပထမဆုံးရောက်သွားတဲ့ရတပ်ဖွဲ့ဝင်တွေကတယောက်ဟာတနသမားနဲ့ရင်ဆိုင်မှုဆိုင်ထဲဝင်သွားတဲ့အချိန်မှာပဲအပြစ်ခံခဲ့ရတာဖြစ်တဲ့အကြောင်းလဲဗန်ဒူရာခရန်တီတာကန်ရတပ်ဖွဲ့အကြီးကဂျက်ဖ်ဒင်းကပြောဆိုခဲ့တာပါ။အသက်29နှစ်အရွယ်တစ်ချက်ကြီးရွန်ဟီလစ်ဟာပြစ်ခတ်ခံရတဲ့ဒဏ်ရာနဲ့ဒီနေ့စောရင်မှပဲဆေးရုံမှာတည်ဆုံသွားတယ်လို့လည်းပြောပါတယ်။ပြစ်ခတ်မှုအတွင်းထိခိုက်ဒဏ်ရာရသူတွေရှိပေမဲ့ဆေးရုံကိုတည်သွားတဲ့အတွက်ကိင္ကနဲအတိအကျမသိရကြောင်းလည်းပြောဆိုခဲ့တာပါ။ဆိုလာတဲ့ဒီလိုဖြစ်ရတဲ့ဟာနိုင်ငံနဲ့ဖြစ်နေပြီးဘာကြောင့်ဖြစ်ရလဲဆိုတော့ကိုစဉ်းစားဖို့မလွယ်လောက်အောင်ဖြစ်နေရတယ်လို့လည်းဒီတန်းကရေးတက်ဖွဲ့အကြီးကဒိန်းနောက်တွေကိုပြောပါတယ်။စုံစမ်းစစ်ဆေးသူတွေကတော့တရသမားနဲ့ပြစ်ခတ်မှုကျွလွန်ရတဲ့အကြောင်းရင်းကိုပေါ်ထုတ်နိုင်မှုပြည်သူ့စုံစမ်းစစ်ဆေးပြည်ကို FBI ရဲ့အကူအညီနဲ့ကြိုးပမ်းနေပါတယ်။တရသမားကိုဆိုင်ထဲမှာတနက်တန်ရနဲ့တည်ဆုံနေရတွေ့ခဲ့ရကြောင်းရေးတက်ဖွဲ့အကြီးကပြောပေမဲ့ဘသူ့လက်ချက်နဲ့တည်ဆုံတာလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ကောလိပ်ကြီးလက်ကြီးပြပွဲကျင်းပနေတဲ့ဘားဆိုင်မှာပြစ်ခတ်မှုဖြစ်တဲ့ချိန်လူရန်နဲ့ချီရှိနေကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားပြီးမျက်မြင်တွေ့ရသူတွေကတော့ပြစ်ခတ်မှုဖြစ်တဲ့ချိန်မှာထိတ်လန့်နေကြပြေလွှာပေါ်အောင်ရတဲ့အကြောင်းပြောဆိုကြပါတယ်
ပါကစ္စတန်နိုင်ငံမှာဘာသာရေးကိုပုတ်ခတ်စော်ကားမှုနဲ့ဖမ်းဆီးခံထားတဲ့ခရီးယံအမျိုးသမီးအာစီယာဘီဘီကိုတရားရုံးချုပ်ကပြန်လွှတ်ပေးဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးသူ့ကိုဖမ်းဆီးထားတဲ့မူလ်တန်မျိုးကအချင်းထောင်ကနေပြန်လွတ်လာပါတယ်။မနေ့ကထောင်ကပြန်လွတ်လာပြီးတဲ့နောက်လျှို့ဝှက်နေရာတစ်ခုကိုလေကြောင်းကနေထွက်ခွာသွားကြောင်းလဲပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။အသက်အန္တရာယ်ချင်းချောက်ခံရတဲ့အတွက်သူဘယ်မှာရှိနေလဲဆိုတာကိုတော့လျှို့ဝှက်ထားပါတယ်။ Netherlands နိုင်ငံမှာတင်းရှောင်နေတဲ့အကျိုးဆောင်ရှင်နေ Saiful Muluk ကလည်းသူ့အမှုတွေပြန်လွှတ်လာကြောင်းအတည်ပြုခဲ့ပေမဲ့ဘယ်မှာရှိနေလဲဆိုတာမသိတဲ့အကြောင်းပြောပါတယ်။ Islam ဘာသာဝင်တွေကိုးကွယ်တဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်စော်ကားမှုအတွက်ပြစ်ရှိကြောင်း2010ပြည်နှစ်တုန်းကစင်ချက်ချထားတာကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရားရုံးချုပ်ကတမိုင်းဝင်ဆုံးဖြတ်ချက်တည်းရဲ့အဖြစ်ပေးဖြက်ခဲ့တာပါ။တရားရုံးချုပ်ကပြန်လွှတ်ပေးဖို့ဆုံးဖြတ်ချက်အပေါ်ပါကစ္စတန်နိုင်ငံအနှံ့ Islam Wadi Day ရဲ့ဆန္ဒပြပွဲတွေ၃ရက်ကြာပေါ်ပေါက်ခဲ့ပြီးခရစ်ယာန်အမျိုးသမီးအပေါ်တည်ထောင်စင်ချက်ကိုမူလအတိုင်းအတည်ပြုဖို့တောင်းဆိုခဲ့ကြသလိုပြန်လွှတ်ပေးဖို့ဆုံးဖြတ်ခဲ့ကြတဲ့တရားရုံးချုပ်တရားသူကြီးတွေကိုတတ်ပြစ်ဖို့လည်းတိုက်တွန်းခဲ့ကြတာဖြစ်ပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျန်းသာရေးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရွှေချာရီပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမကြာခင်ရပိုင်းတွင်ကုလသမဂ္ဂမှချမှတ်ဖို့ပြင်ဆင်နေပါတယ်။ရွှေချာရီပေါ်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးတွေခံစားခွင့်ရှိဖို့ပါတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူရန်ကိုတော့ကုလသမဂ္ဂထူထောင်ရေးဌာနရဲ့လူခွင့်ရေးရကိစ္စတွေကိုဆွေးနွေးကြတဲ့တတိယကော်မတီမှာမနေ့တုန်းကပဲဖြန့်ဝေခဲ့ကြတာပါ။မူရန်ထဲမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတွေ့ရှိချက်တွေပေါ်အလွန်အမင်းစိုးရိမ်ကြောင်းဖော်ပြထားတယ်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအပြည့်အဝဖော်ထုတ်ဖို့လည်းတိုက်တွန်းထားပါရဲ့။မြန်မာစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားလို့ပြည်ရဲ့နေထိုင်ရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအောင်စုကိုလိုင်းလံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းဆွဆွဲချက်တွေဟာအပြည့်အဝမမှန်ကြောင်းလည်းငြင်းဆန်ထားတာပါ။ကျူးလွန်သူတို့ချို့ကိုလည်းအေးအေးယူမှုတွေရှိတယ်လို့နိုင်ငံတကာကကြွန့်ကျင်သူတို့ချို့ပါဝင်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုလည်းထပ်မံဖွဲ့စည်းထားပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူရင်းထဲမှာတော့မြန်မာနိုင်ငံကဖွဲ့စည်းထားတဲ့ကော်မရှင်သစ်အနေနဲ့ဗလိုက်မှုကင်းကင်းနဲ့ပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာစံနှုန်းနဲ့အညီဖြစ်ဖို့လည်းတိုက်တွန်းထားပါတယ်။ရိုဟင်ဂျာတွေသာမကမြန်မာနိုင်ငံတွင်းကကချင်နဲ့ရှန်တန်ရင်းသားတွေပေါ်ဖိနှိပ်မှုတွေကိုအဆုံးသတ်ဖို့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်စစ်တပ်ပါဝင်နိုင်ငံတွင်းကဖွဲ့စည်းအနေနဲ့ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အရသာစုကလည်းအောက်မှာပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းဖော်ပြထားတာပါ။နိုင်ငံပေါင်း58နိုင်ငံပါဝင်တဲ့အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဥရောပကနိုင်ငံပေါင်း2000ကျော်နဲ့ခရီးယားနိုင်ငံတို့ပူးပေါင်းပြည့်စုံထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အစောဆုံးရှစ်သတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်။
ဘင်္ဂလားပင်လယ်အော်တဲကနေမလေးရှားနိုင်ငံဘက်ကိုဥတီထွက်ခွာလာတဲ့ငါးပန်းလေပေါ်ကရိုဟင်ဂျာ33ဦးကိုဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ကကယ်တင်ခဲ့ပြီးလူကုန်ကူးသူအဖြစ်တန်တရားနဲ့လူ6ဦးကိုဖမ်းဆီးထားတယ်လို့တာဝန်ရှိသူတို့ကမနေ့ဗုဒ္ဓဦးနေ့မှာပြောပါတယ်။ လေပေါ်ကနေကတင်ခဲ့ရသူတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့ဆက်ပဇာကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ဒုက္ခသည်တွေဖြစ်ပြီးအမျိုးသား14ဦးအမျိုးသမီး10ဦးနဲ့ကလေး9ဦးတို့ပါဝင်တယ်လို့တက်နက်မျိုးကန့်ချေဆောင်တမှု Firezoo Islam Mondo ကပြောပါတယ်ဖန်ဆီးထားတဲ့လူကုန်ကူးသူ6ဦးစလုံးကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့လည်းသူက AFP သတင်းအေဂျင်စီကိုပြောပါတယ်ရိုဟင်ဂျာတွေကိုတင်ဆောင်လာတဲ့9ဘတ်14ကိုမနေ့ပုတ်ထုံးနေ့ညနေခင်းမှာဘင်္ဂလားဒေ့ရှ်ပိုင်းစိတ်မှတင်ကျွန်းအနီးမှာကန့်ချေဆောင်တပ်ကကြားပြတ်တားဆီးခဲ့တာဖြစ်ပြီးအဲ့ဒီနေရာကမြန်မာနိုင်ငံအနောက်မြန်မာနိုင်ငံဘက်ခြမ်းအနောက်မြင်းလွတ်ကန့်ချေတဲ့ကီလိုမီတာအနည်းငယ်ပဲဝေးတယ်လို့လည်းကန့်ချေဆောင်တပ်မှုကပြောပါတယ်ရှင်
မြောက်ကိုရီးယားနဲ့သဘောတူညီချက်တည်းရဲ့အပြီးသတ်ပြီးပိတ်ဆို့တန်ခတ်မှုတွေဖိရှားဖို့အရင်စလိုလုပ်မှာမဟုတ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တန်ခတ်ရည်ရွယ်မှုတွေကိုဖိရှားပေးခြင်းပေမဲ့မြောက်ကိုရီးယားဘက်ကလည်းအပြန်အလှန်အနေနဲ့တုံ့ပြန်မှုလိုအပ်ကြောင်းနဲ့အပြန်အလှန်ဆောင်ရွက်ရမယ့်ကိစ္စရပ်တစ်ခုဖြစ်တဲ့အကြောင်းမနေ့ကအင်ဗီရိုသတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောဆိုလိုက်တာပါ။မြောက်ကိုရီးယားနဲ့ပတ်သက်လို့အရင်အမေရိကန်ဆိုရဆက်ဆက်ထက်သူ့လက်ထက်မှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်နဲ့ရှင်းနစ်ဆက်မှာနောက်တစ်ချိန်ထိပ်သီးတွေ့ဆုံမှုစီစဉ်ထားဆဲဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကောင်ဆောင်ရဲ့အချံပိပုတ်ကိုကင်ယုံချွန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဒီနေ့တွေ့ဆုံမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ကြောင်းကြေညာခဲ့ပြီးနိုင်ငံခြားရေးအချံမှာပဲသမ္မတကမနေ့ကဒိန်းတောက်တွေကိုမှတ်ချက်ပေးပြောဆိုလိုက်တာပါ
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားအစိုးရအကြီးထန့်တာဝန်ရှိသူတို့တို့ဒီသတင်းပတ်တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ကိုမြောက်ကိုရီးယားဘက်ကဖျက်လိုက်တာလို့အမေရိကန်အရာရှိတွေကပြောဆိုခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုစီစဉ်ဖို့နောက်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းရေးဒီကနေ့ကြာသပတေးနေ့အမေရိကန်ပြည်ထောင်စုနယူးယောက်မှာဆွေးနွေးမဲ့အစီအစဉ်ကိုမြောက်ကိုရီးယားဘက်ကဖျက်လိုက်ရတဲ့အကြောင်းရင်းကိုတော့အချိန်မအားလတ်တာကြောင့်ဆိုရကြောင့်အပြင်တခြားအကြောင်းတွေကိုတော့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကမှတ်ချက်ပေးပြောဆိုခဲ့တာမရှိပါဘူးရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်္ဂီတိုက်တို့ညင်ညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့နောက်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အခြေအနေတစ်ပိုင်းနဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်းပါးတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ရင်းဆုံးတော့အမေရိကန်ဒူးလက်ထောက်နိုင်ငံရဲ့ဝန်ကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့စတင်ကြပါတယ်။အာရှဒေသလူသားချင်းစာနာမှုကူညီရေးအစီအစဉ်ကိုကြီးကြပ်တဲ့အမေရိကန်ဒူးလက်ထောက်နိုင်ငံရဲ့ဝန်ကြီးရစ်ချတ်အောလ်ဘရိုက်ဟာရခိုင်ပြည်နယ်ကိုသွားရောက်ပြီးတော့ဒေသခံလူမှုအတိုင်းအဝိုင်းအနေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကလိုအပ်ချက်ရှိနေတဲ့လူမှုအတိုင်းအဝန်းတွေကိုဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာလေ့လာစုံစမ်းခဲ့တာဖြစ်တယ်လို့လည်းသိရပါတယ်။ဒီကြောင်းပြည်စုံကိုတော့စုံစမ်းပြီးမြတ်ထားတဲ့ကုသညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီး Richard Albright နဲ့အမေရိကန်သံတမန်ကြီး Scott Marcia တို့နှစ်ဦးဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အတွင်းမှာဒေသခံတွေဖြစ်ကြတဲ့ရခိုင်လူမျိုးတွေကိုရောမွတ်စလင်တွေကိုပါတွေ့ဆုံခဲ့ပါတယ်။အာရှဒေသဆိုင်ရာလူသားချင်းစာနာကူညီရေးအစီအစဉ်တွေကိုကြီးကြပ်တဲ့ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးရဲ့ဒီခီးစဉ်ဟာဒေသခံတွေနဲ့တွေ့ဆုံစကားပြောဖို့အကူအညီတွေကိုဘယ်လိုပေးနိုင်မလဲဆိုတာလည်လာဖို့ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ပြောခွင့်ရသူ Ayani Marin က VOA ကိုပြောပါတယ်။
The US continues to believe that progress in Rakhine State is critical to Myanmar's future.
ဒီကိစ္စနဲ့အချိန်ကြီးတိုးတက်ကောင်းမှုဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကယုံကြည်ထားပါတယ်။အဲဒီမှာရှိတဲ့လူမှုအတိုင်းဝိုင်းတွေနဲ့စကားပြောဆိုဆွေးနွေးခြင်းအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုသိနိုင်မှာပါ။
အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမနေ့တုန်းကတော့ဒီ EMP ရခိုင်မျိုးသားပါတီနဲ့စစ်တွေမျိုးမှာပြည်ဆောင်ခဲ့ရမှာ။ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးအကူအညီဘလို့ပေးနိုင်မလဲဆိုတာ EMP တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့သိရပါတယ်။ရခိုင်မျိုးသားတွေဘက်ကတော့ဒီဒုက္ခသည်တွေကိုမောင်းတောတောင်ပိုင်းမှာနေရာမချဖို့လိုလားတဲ့အကြောင်းပြန်လည်ဆွေးနွေးခဲ့တယ်လို့ EMP ဥက္ကဋ္ဌပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA ကိုပြောပါတယ
်။အစိုးရကတော့သူတို့ရဲ့နိုင်ငံတကာရဲ့ဖိအားကိုမလွှဲဆန်နိုင်ဘူးဆိုရင်အဲတကယ်တော့လက်ခံပေးရမှာပေါ့နော်။အဲဒါပေမဲ့တော့မောင်းတောတောင်ပိုင်းကိုကြတော့လက်ခံဖို့မဖြစ်နိုင်ဘူးဒါတွေဟာပြည်သူရဲ့စင်တာအရာဆက်တော်ကလည်းစုံပြဲထားပြီးသားဖြစ်တဲ့အတွက်ကြောင့်မုံတော်တောင်ပိုင်းမှာအဲလက်ခံလို့မဖြစ်နိုင်ဘူးဆိုတာတို့တော့ကျွန်တော်တို့ပြင်ပြခဲ့ပါတယ်ခင်ဗျအဲသူတို့ဘက်ကတော့နော်ဒီလူသားချင်းစာနာတဲ့သဘောပဲပြောပါတယ
်ဒုက္ခသည်တွေနေရာပြန်ရေးကိုဒီလပိုင်းအတွင်းစတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်ဆွေးနွေးစီစဉ်နေပြီဖြစ်ပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေနေရာပြန်ရေးမှာဘေးကင်းလုံခြုံမှုမရှိသေးတာလိုအပ်ချက်တွေရှိနေသေးတာကြောင့်ပြန်ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂဘက်ကတော့ထောက်ပြနေပါတယ်။ အမေရိကန်ပြည်သူအနေနဲ့ကတော့ဒီဒုက္ခတွေတွေပြန်ရည်မှာသူရဲ့ဆန္ဒသဘောတိုင်းဖြစ်ဖို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်ရည်ဖြစ်ဖို့လိုလားတယ်လို့အမေရိကန်တန်ယုံပြောခွင့်ရသူကပြောပါတယ်။မောင်းနှံမြို့နယ်မြို့တကြီးကြေးရွာကနေပြီးတော့ရှောင်းတင်းခဲ့ရတဲ့မွတ်စလင်ဒုက္ခတွေဥလာထုံးကတော့ပြည်တွင်းမှာရှိတဲ့ဒုက္ခတွေကိုတော့မှဆွေးရကနေပြီးတော့ပြန်လည်နေရာချထားပေးနိုင်ခြင်းမရှိသေးတာကြောင့်မလို့အခုလုံးမဲ့ဒီပြန်ပို့ရေးအစီအစဉ်ပေါ်မှာသူကမယုံကြည်ပါဘူး။
ကျွန်တော်ကိုယ်တိုင်ကဒုက္ခတွေပြီးနေတာကျွန်တော်မှလည်းအိမ်တွေဒီစီရမှာစနေနေ့ပါတော့လေကျွန်တော်အိမ်မဟုတ်ဘူးကျွန်တော်တရားလုံးနေတော့သူတို့ကဟိုမိရှုပြတာမိကြည့်ကြည့်ဟာလေဒီအဲ့မှာသူတို့ကဟိုဆက်ပြီးရှားလိုက်တယ်သူတို့စစ်တဲနေလာပြီးတော့ဆက်ပြီးရှားလိုက်တယ်ကျွန်တော်ကြံကြဲရင်ကျွန်တော်အိမ်ရောမှာတော်တော်ဆင်းပြီးတော့တွားလို့ရမှာမဟုတ်ဘူးဒီဟိုကွာဝင်လာတဲ့လူတွေကိုထားပါဦးကျွန်တော်ဒီမှာလည်းအဲ့ဒီကိုရမတော်ရင်ဒီမှာလည်းဒုက္ခတွေရှိရှိနေတဲ့လူတွေတောင်းချင်ရှိတယ်ခုမိချေရစီအတိုင်းအမှကျွန်တော်နေနေတာအဲ့ဒီလိုကတော့အစီအကဘာမှမလုပ်ဘူးပြည်ကြီး
။နိုဝင်ဘာလ3ရက်နေ့ခရက်ကရောက်နေတဲ့လက်ထောက်နိုင်ငံကြီးဝန်ကြီး Richard Albright ဟာတီးမတိုင်ငင်ကတော့ကချင်ပြည်နယ်ဘက်ကိုလည်းသွားခဲ့ပါတယ်။ဒါပေမဲ့လည်းအခုရခိုင်ခီးစဉ်ကတော့မကြာခင်မှာစတင်မဲ့ Ranger ဒုက္ခသည်တွေလက်ခံရေးအစီအစဉ်နဲ့များပတ်သက်လေမလား။ဒေသခံချုပ်ကယူဆပါတယ်။တန်ယုံပြောခွင့်ရသူ Ernie Marine ကတော့ပုံမှန်ခီးစဉ်သာဖြစ်တယ်လို့ဆိုပါတယ်။
Ambassador Martial and Richard Albright, the U.S. State Department Deputy
Secretary. Tham Majis Scott Martial ne Asha Deda lu da chin sana kunyi mu athauk ku pe yi a si sin ma ta win shi de dukha de ne shwe pyaung nei thain lu mya san ya dutiya let thauk naingan ya yi win ji Richard Albright do nu u ha November 9 ye ne 10 ye ne bi ma yakhain pin ne de ko twa yauk khe ba de di khyi sin ha American tan yong ye yakhain pin ne ko twa yauk ပါရောက်လေးလာတဲ့ပုံမှန်ခီးစဉ်တစ်ခုပါပဲဒီတစ်ခါမှာတော့ကချင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးပါရောက်လေးလာတဲ့အစီအစဉ်တွေကခီးစဉ်တစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဟာရခိုင်မတိုင်ခင်ကချင်ပြည်နယ်ကိုလည်းသွားခဲ့ပါတယ်အခုခီးစဉ်တွေပြီးရင်တော့နေပြည်တော်ကိုသွားဖို့ရှိပါတယ်ရှင
်ရွန်ချာဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရသဘောတူပြီးတော့လုပ်နေရဲဆိုပေမဲ့ဒီပြန်ပို့မဲ့အစီအစဉ်ပေါ်မှာကုလသမဂ္ဂဘက်ကတော့ညှိနှိုင်းဆွေးနွေးမှုမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါတယ်ဒီပြန်ပို့မဲ့အစီအစဉ်မှာမြန်မာဘက်ကအဆင့်အစ်မဖြစ်သေးသလိုဒုက္ခသည်တွေအတွက်အနည်းရရှိနေစေအခြေအနေဖြစ်တာမို့လို့ဒီအစီအစဉ်ကိုရုပ်သိမ်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ကူစလေရန်ဟီလီကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်နှစ်နိုင်ငံသဘောတူထားတဲ့အစီအစဉ်တွေတိုင်းဆိုရင်တော့ဒုက္ခသည်2000ကျော်ကိုအခုနိုဝင်ဘာလလယ်မှာစပြီးတော့ပြောင်းရွှေ့မှာပါဒါပေမဲ့လည်းဒီဒုက္ခသည်တွေဘက်ကဒီအစီအစဉ်ပေါ်မှာကိုယ်တိုင်လူလူလလရှိရလားဆိုတာကတော့တိတိကျကျမသိရသေးပါဘူးခင်ဗျာ
အမေရိကန်လူလက်ထောက်နိုင်ငံသားဝန်ကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးတော့ကိုသားညုံပြောသွားတာဖြစ်ပါတယ်အခုတခါတော့မြန်မာကြောက်မြင့်လာပြီးမဝယ်ဖို့လူခွင့်အဖွဲ့တွေကတိုက်တွန်းလိုက်တဲ့အကြောင်းကိုနားဆင်ရမှာပါကတိယလိုနာမည်ကျော်နိုင်ငံကကြောက်မြင့်နာကုမ္ပဏီကမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုစန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကထွက်တဲ့ကြောက်စိမ့်နဲ့လက်ဝဲရနာတွေကိုဝယ်ယူတော့မှာမဟုတ်ဘူးလို့ကြေညာပြီးတဲ့နောက်ဘူဂရီလိုနာမည်ကျော်နိုင်ငံကကြောက်မြင့်နာကုမ္ပဏီကြီးရဲ့အနေနဲ့လည်းဝယ်ယူခြင်းမပြုဖို့ကိုနိုင်ငံကလူခွင့်အဖွဲ့အစည်းတွေကဖိအားပေးလှုံ့ဆော်နေကြပါတယ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွတ်ဆွဲချက်တွေအတွက်အဓိကတာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တွေကိုဖိအားပေးနိုင်ဖို့ရည်ရွယ်ချက်နဲ့အခုလိုနိုင်ငံကပြည်သူတွေကိုယ်တိုင်ပါဝင်တဲ့လှုပ်ရှားမှုတွေဆောင်ရွက်ရတာဖြစ်ကြောင်းဥဆောင်လှုပ်ရှားတဲ့အဖွဲ့က VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မယ်ရင်ကျင်းနိုင်ကအကြောင်းစုံကိုတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Genocide Jams လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်နေတဲ့ကြောင်းမြင့်ရတနာများစုပြီးအမည်ပေးထားတဲ့နိုင်ငံတကာလှုပ်ရှားမှုကို American ပြည်ထောင်စု Washington အခြေစိုက် ICR Rohingya အရေးဆောင်ရွက်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဥဆောင်နေတာပါမကြာခင်ကြောက်ရွံ့တဲ့ Christmas အားလည်းရဲ့အချိန်နဲ့တိုက်ပြီးမြန်မာနိုင်ငံကကြောက်စိမ့်တုံးတွေကိုအဓိကဝယ်ယူနေတဲ့ Italy အခြေစိုက် Bulgari လို့နာမည်ကျော်နိုင်ငံတကာကြောက်မြက်ရေဒနာကုမ္ပဏီအပါအဝင်အခြားကြောက်မြက်ရေဒနာကုမ္ပဏီတွေကိုပြစ်မှတ်ထားပြီးမြန်မာစစ်ဘုတ်ချုပ်ကုမ္ပဏီတွေပိုင်တဲ့ကြောက်မြက်ရေဒနာကုမ္ပဏီတွေကရောင်းချတဲ့ကြောက်စိမ့်နဲ့ပဒမားတွေကိုမဝယ်ယူကြဘို့စီးအုပ်လှုပ်ရှားနေကြောင်း ICR အမှုဆောင်ညွှန်ကြားရေးမှူး Simon Bellines က VOA ကိုပြောပါတယ်
But, you know, basically we want to make sure that Bulgari does not buy any gems from Burma.
မြန်မာစစ်တပ်ကိုဝင်ဝင်နဲ့အကျိုးမြတ်တွေရအောင်လုပ်ပေးနေတဲ့မြန်မာကြောင်စိမ့်ဗဒမားစတဲ့ကြောင်မြင့်ရတနာတွေကို Bulgari ကုမ္ပဏီကမဝယ်တော့ဘူးဆိုတာသိကြအောင်ကျွန်တော်တို့လှုပ်ဆောင်ခြင်းပါတယ်။ကျွန်တော်တို့ campaign လှုပ်ရှားမှုအဓိကရည်ရွယ်ချက်ကမြန်မာစစ်တပ်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေပဲဖြစ်ပါတယ်။အလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံကထွက်တဲ့ကြောက်စိမ့်နဲ့ဗရမားတွင်းထွက်လုပ်ငန်းတွေကိုမြန်မာစစ်တပ်နဲ့သူတို့ရဲ့ကုမ္ပဏီတွေကလွှမ်းမိုးချုပ်ကန်ထားတာပါပြီးတော့လည်းဒီလုပ်ငန်းတွေကရလာတဲ့ဝင်ငွေပတ်စံတွေနဲ့မြန်မာစစ်တပ်ဟာလက်နက်တွေဝယ်ယူပြီးရိုဟင်ဂျာတွေပေါ်ဖိနှိပ်မှုပါဝင်ကချင်ရှမ်းနဲ့အခြားတိုင်းဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွက်အသုံးပြုနေပါတယ်
Bulgari Komuni ha, ayin na tau kun, shui wa yang tanga dolan yi galaga, yahan tanga rori gu, nyama sitaka, a jampa pine mugu, sanjine anine, nyama nanga jamye yedanari, mawe yu ye, lo shamuma, bawin ye buare, nanga jamye yedana, komuni anine, nyama nanga, dai wei yu ramu, melope me, ain't yin tione, tainai ganriga to see, nyama jamye yedana, drink tragic, wei yu nai mare, dito akulu, nyama nanga, jamye yedanari, Mawe yu a busure, lo shamu, tiao hu shibamla, Simon Bill Nescaro Kulu, don't yamare.
What we're specifically asking Bulgari to do and the other jewelers to do is not buy any gems that profit the Burmese army.
So,
တကယ်လို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကဗတမျာဝယ်ယူတဲ့အခါမှာလေမြန်မာစစ်တပ်ကပိုင်တဲ့ကြောင်မြေရနာတွင်းတွေကမဟုတ်ပါဘူးသူတို့လုပ်တဲ့အချောတွေတွေမဟုတ်ပါဘူးမြန်မာစစ်တပ်နဲ့မဆိုင်ပါဘူးလို့တက်တည်ပြသလို့ရပါတယ်ဒါဒီအမေရိကန်အခြေစိုက်
has a policy that they will not buy gems from Burma. Tiffany also requires all of it.
Tiffany Company, yes, she policy got off. You're running a job, you're not a good way. You're a good way.
တဲ့ဒီအထောက်အထားဆာရွက်ဆရံပြဖို့လိုပါတယ်ကာတီရင်လိုနာမည်ကျော်နိုင်ငံတကာကြောင်မြေရေတနာကုမ္ပဏီကြီးကလည်းမြန်မာနိုင်ငံကထွက်ရှိတဲ့ကြောင်မြေရေတနာတွေကိုဝယ်ယူမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကကြောင်မြေရေတနာတွေမဝယ်ဖို့နိုင်ငံတကာလူခွင့်ဖွဲ့တွေကလှုံ့ဆော်မှုစတင်လိုက်တဲ့ကြောင်းကိုမဟုတ်ရင်လည်းပြောပြသွားတာဖြစ်ပါတယ်မကြာခင်မှာတော့အမေရိကန
မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်ကြားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှေ့လာမယ့်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ချဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးကအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ဆောင်ရယ်တွေကိုတိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-932-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တော့ရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ချင်ပါတယ်။ VOA မြန်မာပိုင်းကနေကြာသပတေးနေ့ညနေခင်းသတင်းလေးကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတစ်ခါတော့အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။အမေရိကန်ရှိနေကျုပ် Jeff Sessions ဗဟုသုနေကနှုတ်ထွက်လိုက်တဲ့သတင်းဟာအံ့အားသင့်စရာတော့မဟုတ်တော့ပါဘူး။2016ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတ Trump အနိုင်ရအောင်ရုရှားကစွပ်ဖက်ခတ်မှုရှိမရှိထူးဆန်းဆန်းရဲရဲဖွဲ့စည်းခဲ့တာနဲ့ပတ်သက်လို့ Jeff Sessions ကသူပါဝင်ဆောင်ရွက်မှာမဟုတ်ဘူးလို့လက်ဆောင်ခဲ့တဲ့အတွက်သမ္မတ Trump ရဲ့ PR ပေးခြင်းကိုခံနေရတာဖြစ်ပါတယ်။သမ္မတ Trump ရဲ့အနီးကပ်လက်ထောက်တချို့ရုရှားစွပ်ဖက်မှုနဲ့ပတ်သက်ခဲ့ဆိုတာကို Robert Mueller ဦးဆောင်တဲ့ရုရှားစွပ်ဖက်မှုအထူးစုံစမ်းရေးအဖွဲ့ကဖော်ထုတ်နိုင်ခဲ့ပြီလည်းဖြစ်ပါတယ်။အခုသမ္မတ Trump ကယာယီရှေ့နေချုပ်အဖြစ်နဲ့တောင်းပေးလိုက်တဲ့သူဟာ Robert Mueller စုံစမ်းရေးအဖွဲ့ကိုဝေဖန်နေသူဖြစ်တယ်လို့ VOA သတင်းတော် Zlatika Hope ကသတင်းပေးပို့ထားပါတယ်။ဒေါက်ခင်စိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကောင်းပါပြီရှင်။ကြိုတင်ခန့်မှန်းထားတဲ့အတိုင်း Jeff Sessions နှုတ်ထွက်တာဖြစ်ပေမဲ့လို့သမရတက်တန်းဝဲရွေးကောက်ပွဲပြီးပြီးချင်းအခုလိုထွက်ခိုင်းဖို့တော့မဖြစ်နိုင်ကောင်းပါဘူးလို့ယူဆခဲ့တဲ့အကြောင်းမိုင်ယာမီတက်ကတူရဲ့ဥပဒေပါမောက်ခဒေးဗစ်အိဗရာဟင်ကတုံ့တက်ပါတယ
် I think the president may have wanted to see if
တကယ်လို့ဒီမိုကရက်တီတက်တော်ကိုထိန်းချုပ်ခဲ့လို့ရှိရင်သမရထရမ့်အနေနဲ့အစိုးရကိုရင်ဆိုင်ဖို့ပြင်ဆင်နေတာဖြစ်ကောင်းဖြစ်နိုင်ပါတယ်ဒီလိုသာဖြစ်ခဲ့ရင်သူ့အနေနဲ့ Jeff Sessions ကိုမဖြုတ်ပဲသိမ်းခံပြီးတော့ဆက်ထားရမလို့ဖြစ်သွားမှာကိုစိုးရိမ်ပုံရပါတယ်
အခုတော့ Republican တွေကအထက်လွှတ်တော်ကိုအများစုနဲ့ပြန်လည်ထိန်းချုပ်နိုင်လိုက်ပြီဆိုတော့သမရအဆိုပြုမဲ့ရှေ့နေချုပ်လောင်းကိုသမရအလိုကျငြင်းငြင်းဆန်းဆန်းအတီးပြုတ်ပေးတော်မှာဖြစ်တယ်လို့ဥပဒေပညာရှင် David Abraham ကသုံးသပ်ပါတယ်။ဒါပေမဲ့ George Washington တက္ကသိုလ်ကဥပဒေပညာရှင် Paul Schiff Berman ကတော့သမရ Trump ဟာ Robert Mueller စုံစမ်းရေးအဖွဲ့ကနေအစီရင်ခံစာမထုတ်ပြန်နိုင်အောင်ပြိပင်ဖို့စိတ်အားထက်သန်နေတယ်လို့ဆိုပါတယ်။
Now that the election is over is precisely when the Mueller team would come forward.
အခုရွေးကောက်ပွဲလည်းပြီးသွားပြီဆိုတော့မူလာစုံစမ်းရေးအဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစုံစမ်းတွေးရှိချက်တွေအရနောက်ထပ်တရားစွဲရမယ့်သူတွေပေါ်လာနိုင်တယ်လို့အများကယူဆနေပါတယ်။မူလာအဖွဲ့ရဲ့အစိုးရခန်းစားမှာနောက်ွယ်ကရုရှားနဲ့ပူးပေါင်းကြံစည်မှုဒီရုရှားဆော့ဖတ်မှုစုံစမ်းရေးမှာသမ္မတထရမ့်နဲ့သူ့အဆိုအရကတရားရေးမှာဆော့ဖတ်နှောက်ယှက်ဖို့ကျိုးပန်းနာရီနဲ့ပတ်သက်လို့ဖော်ပြနိုင်ပါတယ
်။တကယ်လို့သမ္မတထရမ့်တာဝန်ပေးလိုက်တဲ့ယာယီရှိနေချုပ်ဖွစ်တကာသာမူလာစုံစမ်းရေးအဖွဲ့ကိုကြီးကြပ်မယ်ဆိုရင်သူ့အနေနဲ့လုံပိုင်ခွင့်တွေကိုကန့်သတ်နိုင်တယ်လို့စုံစမ်းစစ်ဆေးရေးကိုလည်းလုံးဝဖျက်ချတာနဲ့ဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒီမိုကရက်လက်တော်အမတ်တွေကတော့ရုရှားဆက်ဖက်မှုစုံစမ်းစစ်ဆေးရေးကိုနှောက်ယှက်ဟန်တာမဲ့ဘလို့ကျိုးပန်းမှုမျိုးကိုမဆိုကန့်ကွက်သွားမယ်လို့ဒီမိုကရက်အထက်လက်တော်အမတ်ချက်ရှူမာကပြောပါတယ်
။ Our paramount view.is that any attorney general
ကျွန်တော်ရဲ့ဇံဘူထားတဲ့အရင်ကတော့ဒီရှင်းနေကျုပ်ဓမ္မမို့ဘယ်ရှင်းနေကျုပ်ပဲဖြစ်ဖြစ်ရုရှားစစ်ဖက်မှုစုံစမ်းရေးကိုဘယ်လိုနည်းနဲ့မှဝင်ပြီးတော့စစ်ဖက်ဖို့မသိဘူးဆိုတာပါပဲသူတို့အနေနဲ့ဒီစုံစမ်းရေးကိုမဖြတ်သင့်ပါဘူးကန့်သတ်တာလည်းမလုပ်သင့်ပါဘူ
းတကယ်လို့လိုအပ်ခဲ့ရင်တော့ Robert Mueller အနေနဲ့ရုရှားစစ်ဖက်မှုစုံစမ်းစစ်ဆေးရေးကိုအမြန်ဆုံးဖော်ထုတ်ဖို့ပြင်ဆင်နိုင်တယ်လို့မိုင်ယာမီတက္ကသိုလ်ဥပဒေပေါင်မောက်ခ David Abraham ကသုံးသပ်ပါတယ်
It might lead to a flurry of indictments so that the report would issue
ဒီစုံစမ်းရေးကနေပြီးတော့တရားစွဲဆိုတာတွေတတိကြီးထွက်လာနိုင်ပါတယ်။ဒါကြောင့်မို့ဒီစုံစမ်းရေးအဖွဲ့မဖြတ်ပစ်ခင်အစီရင်စာထွက်လာနိုင်ပါတယ်။ဒါကဖြစ်နိုင်တဲ့အချက်တစ်ခုပါ။မူလာကဒီချင်းချင်းစုံစမ်းတာတွေလုပ်ခဲ့ပြီးတော့မှသူ့ကိုထုတ်ပစ်တာစုံစမ်းတာတွေရပ်ပစ်ဖို့အမိန်ပေးတာတွေလုပ်ခဲ့လို့ရှိရင်သူဘာမှပြင်ဆင်ထားတာမရှိဘူးဆိုတာတော့မဖြစ်နိုင်ပါဘူး။
အခုနှုတ်ထွက်သွားတဲ့ရှေ့နေချုပ် Jeff Sessions ဟာသမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးနဲ့တခြားမူဝါဒတွေကိုအခိုင်အမာလိုက်နာအကောင့်ထဲပေါ်ခဲ့တာဖြစ်ပေမဲ့လို့ Russia ဆက်ဖက်မှုမှာတော့သူ့ရဲ့တစ္ဆာခံမှုအားနည်းတာကအရေးတဖွဲစိုးမိုးနေပုံရပါလိမ့်ရှင်
။ဒေါက်ခင်ဆုံးဝင်းပြောပြသွားတာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကောင်လွင်ကထလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူနဲ့မပြေမလည်ဖြစ်နေတဲ့ရှင်းနေရုပ်ဂျက်ဆက်ရှင်ကိုရာယူကဖြုတ်လိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီမိုကရက်ကိုယ်စားလှယ်ပုံများလာမဲ့လွှတ်တော်အသစ်ထဲမှာအခြေအနေဖြစ်စရာကြုံမဲ့အလားအလာတွေရှိနေပါတယ်။ရုရှားရဲ့စုံစမ်းမှုတွေကိုကြီးကြပ်ရမှာမပါဝင်မဲ့ဘေးဖယ်ပေးခဲ့တဲ့အတွက်သမ္မတကလူသိရှင်ကြားချွတ်ချုံနေနေပြောဆိုလာတဲ့မကြာခဏကြုံရတဲ့ရှင်းနေရုပ်ကတော့နှုတ်ထွက်စာပေးဖို့ရမှာသမ္မတရဲ့ပန်ကြားချက်အရနှုတ်ထွက်လိုက်ရတာဖြစ်တဲ့အကြောင်းရေးသားခဲ့တာပါ။ရှင်းနေချက်ကိုရာယူကဖျက်ရှားလိုက်ပြီးတော့ရုရှားရဲ့စောင့်ရှောက်မှုပေါ်စုံစမ်းစစ်ဆေးမှုကိုလူသိရှင်ကြားဝေဖန်ထားသူတူနဲ့စားထုတ်မဲ့အရေးတရားစီရင်ရေးမှာသမ္မတဘက်ကဝင်ရောက်နှောက်ယှက်လာတဲ့အခြေအနေကိုတုံ့ပြန်နေတဲ့နိုင်ငံတော်ဒီနေ့ကြာသပတေးနေ့မှာဆန္ဒပြဖို့လည်းလှုံ့ဆော်နေကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်50လုံးမှာရောအမေရိကန်ပိုင်ပေါ်တိုရီကိုနဲ့ဗာဂျင်အိုင်းလန်တို့မှာပါဆန္ဒပြဖို့စီစဉ်နေကြတာပါ။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဘားဆိုင်တစ်ခုမှာမနေ့ညပိုင်းကသနတ်သမားတူရဲ့ပြစ်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်တူဦးပါဝင်လူ7ယောက်သေဆုံးသွားတဲ့အကြောင်းအာဏာပိုင်တွေကပြောပါရတယ်။အသက်29နှစ်အရွယ်တက်ချက်ကြီးတူဦးကလည်းပြစ်ခတ်ခံရတဲ့ဒဏ်ရာနဲ့ဒီနေ့စောပိုင်းမှာပဲဆေးရုံမှာသေဆုံးသွားခဲ့တာပါ။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမကြာခင်ရပိုင်းတွင်ကုလသမဂ္ဂမှချမှတ်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးတွေခံစားဖို့ရှိဖို့ပါတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ကုလသမဂ္ဂထရီညီလာခံရဲ့လူခွင့်ရေးကိစ္စရပ်တွေကိုဆွေးနွေးရဲ့တက်တရကော်မတီမှမနေ့တုန်းကပဲဖြန့်ဝေခဲ့တာဖြစ်ပါတယ်။
သတင်းကြေညာကိုကောင်လွင်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမတ်တင်ကြီးထိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးဂယ်ဖြစ်ပါတယ်။ VOA American အတန်ညနေပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9.19 19.25တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ညနေပါ
Thank you. This program has come to you from the Voice of America, Washington. From Washington.